နင်းစရာဤမြေကဘာမှာတရုတ်နိုင်ငံဝူဟန်မြို့ကနေ2019နှစ်ကုန်ပိုင်းမှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာနိုင်ငံတိုင်းလုံးလုံးရောက်သွားပြီးဒီဗိုင်းရပ်စ်ကို COVID-19 ကမ္ဘာကာယရောဂါဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကသတ်မှတ်လိုက်ပါတယ်ဗိုင်းရပ်စ်သဘောသဘာဝအတိုင်းဗီဇမျိုးအစဉ်စဉ်နဲ့ပြောင်းပထမလှိုင်းဒုတိယလှိုင်းတတိယလှိုင်းဆိုပြီးပြန်လှည့်တဲ့အတွက်ခုဆိုမြန်မာနိုင်ငံမှာတတိယလှိုင်းဝင်နေပါတယ်2020နှစ်လုံးလုံးတကဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးခုချိန်ထိလည်းကူးစက်နေတော့မို့ဒီပိုးသာမဝင်ရင်အသက်ရှင်နိုင်မှာရဲ့တခြားယောဂါကြောင့်မဟုတ်ဘဲဒီကပ်ယောဂါနဲ့ခုချိန်ထိလူ4,000ကျော်သေဆုံးသွားပြီလည်းဖြစ်ပါတယ်ဗိုင်းရပ်စ်မျိုးဗီဇပြောင်းတဲ့မူရင်းကတရုတ်နိုင်ငံကလာရာမှုတရုတ်ကပြဗိုင်းရပ်စ်မျိုးသစ်ကကမ္ဘာပတ်တုံးမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပေါ်ပါတယ်2021 February 1ရက်စစ်အာဏာသိမ်းလိုက်တာခုဇူလိုင်လရဲရောက်လာပြီမဲ့သွေးထွက်တန်ယူမှုတွေကရတန်းကရက်မသွားပါဘူး။ကပ်ယောဂါကြောင့်အသေးပြောက်တွေကလည်းများလာတာမှုလက်နဲ့ဘေးနဲ့ကပ်ယောဂါပြီးတပြိုင်နဲ့ကြာရောက်လို့နေပါတယ်။ဒါကိုပညာရေးရရဖွံ့ဖြိုးရေးတွေဆောင်ရွက်ရင်းဆရာနာသိမ့်ပြီးနောက်တနေရာမှာရှောင်တိန်နေတဲ့အရှင်သောပါကမိန်နာကတော့
အာနာသိမ့်လိုက်တဲ့အတွေ့ရှိနေတဲ့ငြိမ်းချမ်းရေးတွေလုံးဝဆုံးရှုံးသွားတာပဲ။အဲ့တော့အာနာသိမ့်လိုက်တာကဘာနဲ့တူလဲဆိုရင်တတ်ထန်တရာကတ်လို့ခေါ်တဲ့လက်နက်ဘေးပေါ့လက်နက်နဲ့အနိုင်ကျင့်တဲ့ဘေးရနေပြီးတော့အခုကျတော့ရောဂန်တရာကတ်လို့ခေါ်တဲ့ကိုဗစ်တတိယလှိုင်းကြီးကြာရောက်ပြန်ပြီအဲ့တော့ကတ်ကြီးနှစ်ပါးကြာရောက်ပြီးဆိုကြတဲ့အကိုဒိုဗိတ်ခန်တရာကတ်လို့ခေါ်တဲ့အစာရည်စားငတ်မှုခေါင်းမမှုဘေးတွေပါထပ်ပြီးတော့ကြာရောက်နိုင်တယ
်လက်နက်ရှိသူကလည်းနဲ့မဲ့သူတွေကိုအနိုင်ကျင့်တာကမခံနိုင်တော့တဲ့အဆုံးတောတောင်ရေမျိုးကိုအမိသဟဲပြုတ်ပြီးအေးအေးချမ်းချမ်းနေသူတွေကအမဲလိုက်ရမှာသုံးတဲ့တူမီနဲ့ပြန်ခုတ်ကန်တယ်လို့ရန်ကုန်လိုမျိုးကြီးမှာတော့လက်နဲ့တွေသုံးလာတာမို့ပြည်သူတွေကြီးလက်နဲ့ဘေးသင့်ရတာမဟုတ်ပါဘူး
။အောက်လက်ငယ်သားဒီစစ်သားတွေလည်းတေကြရပြီ။နော်စစ်သားတွေအမြောက်အများတေကြရတယ်။ပြည်တွင်းစစ်ကြီးကိုဥတီပြီးတော့ခုဆိုရင်ဒါဖြည်းဖြည်းနဲ့သွားနေပြီ။ပြည်သူတွေကလည်းမကျေနပ်တဲ့အတွက်ထပြီးတော့ခါရဲတက်ကုန်ကြပြီ။အားဒလန်ရှင်းတာတွေအကုန်လုံးမလွတ်လပ်အပ်ဖက်နဲ့လူတွေအသက်ပေါင်းမြောင်များစွာဆုံးရှုံးကြရပြီ။ပကတ်ကြီးသုံးပါးလုံးဝတာဆိုက်ရောက်တော့တဲ့အနေအထားဖြစ်သွားတယ်
။ဆရာတော်ဟာအပြောင်းအလဲကာလမှာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်တရုတ်တနင်္လာကပါဝင်ဖို့ပြည်ပကနေမြန်မာနိုင်ငံပြန်လာပြီးပညာရေးနဲ့ဒေသဖွံ့ဖြိုးရေးတွေဆောင်ရွက်နေတာပါ။ဒီလိုပဲနိုင်ငံကောင်းကျိုးအတွက်တစ်ဖက်တစ်လမ်းကဆောင်ရွက်နေသူတွေရှိတဲ့အကြောင်းကိုလည်းမိတ်ပါတယ်။
စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်နောက်ထပ်ဗာပြဿနာတက်လဲဆိုတော့ဒီတဘာဝပဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့ပြဿနာတွေပါထပ်တက်လာတယ်။ထို့သဖြင့်ဒီလောင်းတော့ကသပလိုနေရာမှာသစ်ပင်ကြီးတွေဟိုးအစင်အလာကလေးကလည်းထိန်းသိမ်းကြတဲ့တတော်ကြီးတွေဆိုလို့ရှိရင်အခုဆိုလို့ရှိရင်တခိုးသမားတွေနဲ့ပေါင်းပြီးတော့စစ်တပ်ကောတခိုးသမားတွေရောတရုတ်တွေရောပေါင်းပြီးတော့အဲ့တစ်တီခိုးနေတဲ့ပြဿနာအကြီးအကျယ်ဖြစ်တယ်ဒါအင်မနောဝန်နေစရာကောင်းတယ်နောက်တစ်ချက်ကဒီစစ်တပ်ကလက်နဲ့ရှိတဲ့ခါကျတော့ငါလှုပ်ချင်တယ်လို့လုပ်မယ်ဆိုပြီးဟိုးအရင်တုန်းကဖမ်းဆီးထားတဲ့တစ်တွေကိုလည်းစစ်ကားကြီးတွေနဲ့တင်ပြီးတော့ခိုးသွားတယ်ဒါတွေကအားလုံးသိကြတယ်လောင်းတော့ကတပတ်ဒေတာတွေမှသိကြတယ်ဒီလိုတစ်တွေခိုးထုံးနေတဲ့ကိစ္စကိုလည်းပဲဒီဒေတာကနေကအခုတော့ဝိုင်းပြီးတော့ကာကွယ်တဲ့အတွက်ခိုးထုံးမှုကတော့နည်းသွားပြီပေါ့နော်လူတို့ကပဲဒီတစ်ခိုးတဲ့ပြဿနာတွေကိုပြန်ပြီးတော့ကာကွယ်နေရတဲ့အနေအထားမျိုးအခုတော့ရောက်သွားပြီ
မြန်မာနိုင်ငံမှာရှစ်လေးလုံးအရေးတော်ပုံပြီးအာနာလက်ကန်ယူလိုက်တဲ့စစ်အစိုးရလက်ထက်မှာတစ်တော်ရီစတင်လို့အစမတန်ပြုံးတည်လာပါတယ်။1990ပြည့်နှစ်ကစလို့2015အတွင်းနှစ်စဉ်တစ်တော်ဤက1.3%ဆုံးရှုံးရတယ်လို့ FAO စာနာရေးခန်းနဲ့စိုက်ပျိုးရေးအဖွဲ့ကပြောပါတယ်။လွတ်ပိုင်ခွင့်ရှိသူတွေနဲ့စီးပွားရေးသမားတွေကတစ်တွေခုရောင်းစားသူတွေရောင်းစားပေမဲ့တနည်းနိုင်တိုင်းကဥစော်သူရကတော့တစ်တော်ပြုထောင်ရေးလုပ်ပါတယ်။
ကျွန်တော်တို့ကဘာလုပ်လဲဆိုတော့တစ်တော်တွေထိန်းတာနေမဟုတ်ဘောနော်တစ်ပင်တွေပြန်ဆိုင်တယ်ပေါ့နော်ပင်ကြေးရောပိုင်းအများပြည်သူပိုင်းအစုဖွဲ့တစ်တော်တွေထူထောင်တာမျိုးတွေကျွန်တော်တို့လုပ်ပါတယ်အဓိကတော့နော
်ဒေသဖွံ့ဖြိုးရေးအတွက်ဆောင်ရွက်တဲ့အခါစစ်တောင်းမြေဝန်းကစောင်းခုငှက်မဆုံးရှုံးရအောင်ဆောင်ရွက်တဲ့အကြောင်းကိုလည်းပဝင်းကျင်ရေးရာဆောင်းမရှင်ဒေါက်တာခင်မောင်ညိုကပြောပြပါတယ
်စောင်းခုငှက်တွေဝင်လာပြီဆိုရင်တနေကြတာစစ်တောင်းမြေဟိုမှာစောင်းမြေမှာဆက်တင်နေကြတယ်အမျိုးစုံနေကြကျော်ကလူတွေကလိုက်တော့တော့ဖြစ်တာပေါ့အဲ့ဒီဖြစ်တဲ့လူတွေကိုအကုန်လုံးခေါ်တော့ဒီ NGO တွေကပတ်စံပေးတော့ဖျက်မှုဆိုးတွေကိုအကုန်လုံးကတားပေးတာပေါ့သူတို့အဲ့ဒီငှက်တွေမဖမ်းပေါ့သူတို့ဖြစ်တဲ့ငှက်တွေအကုန်လုံးစောင့်ရှောက်ပေးတဲ့သဘောမျိုးလုပ်ပေးတယ
်တဘာဝပတ်ဝန်းကျင်တာယာရေးဆောင်ရွက်တာဟာဒေသဖွံ့ဖြိုးရေးဆောင်ရွက်တာနဲ့အတူတူပဲဖြစ်ပေမဲ့စစ်အာဏာသိမ်းလိုက်တဲ့အခါပုံမှန်ဆောင်ရွက်နေတဲ့လုပ်ငန်းတွေကိုအရှင်သောပါကစိုင်းငံ့ထားလိုက်ရတယ်လို့ ပရာဟိတအကျိုးတဲ့ဘိုးသူတွေလည်းလုံနေကြလုပ်ငန်းတွေရှေ့ဆက်ဆောင်ရွက်ဖို့မလဲကူတော့ပါဘူးဒီထက်တချို့ NGO အစိုးရမှတဲ့အဖွဲ့အစည်းကလုပ်ငန်းမပြတ်ပေမဲ့ပရာဟိတလုပ်ငန်းလုပ်နေတဲ့သောတမ်းမြင့်အောင်လို့ပုဂ္ဂိုလ်မျိုးကအချင်းထောင်ထဲရောက်နေပြီးနာရေးကူညီရေးအသင်းထူထောင်တဲ့မင်းသားကျော်သူလဲရှောင်တိန်နေရပါတယ်ရှင်